နီးပညာကြောင့်အန်ဒရဖြစ်နိုင်ခြင်းနဲ့လူငယ်တွေရဲ့အာရုံစိုက်မှုရောက်အောင်အပြိုင်ဆိုင်လုပ်ကြတဲ့ပေါ်ပုံရမ်းမင်းကြီးဖရန်စစ်စကတောက်ကြနေမှာသတိပေးမိန်ကြပါတယ်။ထိုင်းနိုင်ငံခီးစဉ်နောက်ဆုံးချက်မှာလူငယ်တွေတယောက်တည်းတရားပွဲတွင်ပုံရမ်းမင်းကြီးကအဲ့လိုမိန်ကြသွားတာပါ။မြန်ဆန်လာတဲ့နီးပညာဖွံ့ဖြိုးတိုးတက်မှုတွေဟာအသက်ရှင်နေထိုင်မှုပိုးပြီးလွယ်ကူစေရေးကြီးမားတဲ့အလားအလာတွေကိုလမ်းဖွင့်ပေးနိုင်တယ်လို့ပစ္စည်းတွေလွန်ကျွန်သုံးဆွဲတာနဲ့ရုပ်ဝတ္ထုကိုဦးစားပေးလွှတ်တာတွေလည်းကြီးထွားလာနိုင်ပါတယ်လို့ပုံရမ်းမင်းကြီးကသတိပေးပါတယ်။ထိုင်းနိုင်ငံ၄ရက်ကြာခီးစဉ်တွင်ပုံရမ်းမင်းကြီးကဘာသာကွဲတွေကြားသာသာတာဖြစ်ဖို့နဲ့ငြိမ်းချမ်းရေးပေါ်ဆောင်ဖို့နှိုးဆော်မိန့်ကြပါတယ်။ထိုင်းနိုင်ငံခီးစဉ်ပြီးတဲ့နောက်စနေနေ့ကျရင်ဂျပန်နိုင်ငံကိုခီးဆက်မှာဖြစ်ပြီးကမ္ဘာမှာတစ်ခုတည်းသောအနုမြုပ်ဘုံတန်တဲ့ဂျပန်နိုင်ငံမှာလည်းဒီလိုအလားတူမိန့်ကြားချက်တွေကိုဆက်ပြောသွားပွဲရှိပါတယ်ခင်ဗျာ။